Welcome to the Voice of America in Burmese.
ပြန်ပေါင်းတင်ဝဲတဲ့ညတညဖြစ်ပါသေးဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်ဒီဇင်ဘာ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line kilometer 1925 30နဲ့ line kilometer 190အပြင် VOA Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
အေးရင်ကြည့်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေတဲ့ဒီကနေ့နိုင်ငံမှာကျင်းပနေတဲ့ G7 နိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမယ်ဆိုတဲ့သတင်းနဲ့အတူစစ်ကောင်စီကိုမလိုက်လျောဖို့ကမ္ဘောဒီးယားကိုအမေရိကန်အကြီးတန်းတာဝန်ရှိသူတဦးကတိုက်တွန်းလိုက်တာနဲ့စစ်ကောင်စီလက်ချက်ကြောင့်ဒီကနေ့ထိသေဆုံးသူ1330နီးပါးရှိပြီဆိုတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ Facebook company ကိုရင်းကြဒုက္ခသည်တွေကတရားစွဲလိုက်တာနဲ့ပတ်သက်ပြီးဒီကောင်ကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါဖြင့်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတဝန်းကလူအခွင့်အရေးတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်တခါဥတ္တမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကမ္ဘာအစီအစဉ်နဲ့တပတ်အတွင်းထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ကျွန်တော်တို့ကတော့အစားပိုင်းတာကတော့ Facebook ကို notice letter ဆိုတဲ့ဟာပေါ့နော် acknowledge letter Facebook ကဒီလိုလုပ်တယ်အဲ့ဒီပုံမှာကျွန်တော်တို့တရားစွဲသွားမယ်ဆိုတဲ့ဟာပေါ့
ဒီနိုင်ငံကအရှင်ပြည့်လက်ခံကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မြန်မာနိုင်ငံမှာဆီယနာဒေးနာကနေပေါ်ပေါက်လာတဲ့အကြမ်းတင်းနဲ့ပတ်သက်လို့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီနိုင်ငံနောက်မြောက်ပိုင်းလီဗာပူးမြို့မှာဒီကနေ့ကစပြီးအနေအကျကျင်းပမယ် G7 အစည်းအဝေးတွင်ဆွေးနွေးပြောဆိုကြမယ်ထိပ်တန်းအကြောင်းအရာတွေလည်းယူကရိန်းနဲ့ဆက်မှာရုရှားကဆင်ရတိုးမြင့်နေတဲ့ကိစ္စတရုတ်ကဘယ်လိုရင်ဆိုင်ကြမယ်အီရန်နျူကလ িয়ার ရေးစတာတွေနဲ့အတူဆီယနာဒိန်းထားတဲ့မြန်မာနိုင်ငံရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါတနင်္လာနေ့အစည်းအဝေးမှာတော့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံတိုင်းဝန်ကြီးတွေပထမဆုံးအကြိမ်ဖြစ် G7 အစည်းအဝေးမှာပါဝင်တက်ရောက်မှာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ကြည်တင်ဆိုတာကအောက်တိုဘာလမှာပြောထားပါတယ်။လူကိုယ်တိုင်တက်ရောက်ဖို့ဖိတ်မှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောခဲ့တာကြောင့် online ကတစင်တက်နိုင်ချေရှိလို့မယ်လို့ကြည်တင်ခြေဆက်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကထောက်ပြခဲ့ပါတယ်။တောင်ကိုရီးယား၊အော်စတြေးလျ၊တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့ကိုလည်းအင်ရှင်ပြည်တည်နိုင်ငံကဧည့်သည်တော်ဖြစ်ဖိတ်ကြားထားပြီးဘာဝင်သူအတော်များများကတော့ကိုဗစ်ရောဂါနဲ့အိုမီခရွန်ဗီဇမျိုးကွဲသစ်ပေါ်လာတာကြောင့်အွန်လိုင်းကနေတက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ G7 စီဝေးတက်ရောက်နေပြီးရှေ့သတင်းပတ်မှာတော့အာဆီယံဒေသတွင်းကအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားဖို့ရှိပါတယ်။ဝန်ကြီးဘလင်ကန်ရဲ့အဲ့ဒီခီးစဉ်အတွင်းဆွေးနွေးမယ့်အကြောင်းအရာတွေလည်းမြန်မာအရေးလဲပါတယ်လို့အမေရိကန်နိုင်ငံသားဌာနကပြောထားပါတယ်။
American သမ္မတနဲ့တခြားဒီမိုကရေစီနိုင်ငံခေါင်းဆောင်တွေကကမ္ဘာတဝန်းဒီမိုကရေစီနှင့်တင်ဖို့အာဏာရှင်တွေရဲ့အင်တာနက်တလွဲသုံးဖိနှိပ်မှုတားမြစ်နောက်ရွေးကောက်ပွဲသမတ်ရှိမှုနဲ့သတင်းလွတ်လပ်မှုနှင့်တင်ရေးလှုပ်သွားဖို့ကြေညာလိုက်ပါတယ်။ဒီအတွက်ပြည်သူ့ဖိနှိပ်ရေးအင်တာနက်နည်းပညာတင်ဖို့မှုကိုကန့်သတ်သွားပြီးပြည်သူ့ဘဝနှင့်တင်ရေးလူခွင့်ရလှရှားသူတွေအကောင့်စီမဲ့နည်းပညာရဲ့ယာယီကိုတော့ကူညီသွားမယ်လို့ American ဥဆောင်ကျင်းပတဲ့နှစ်ရက်ကြာဒီမိုကရေစီထိပ်သီးညီလာခံပိတ်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အလားတူဩစတြေးလျ၊ဒိန်းမတ်၊နော်ဝေးနိုင်ငံတို့ကခေါင်းဆောင်တွေကလည်းအခုလိုပူးပေါင်းလှုပ်ဆောင်သွားဖို့အင်တာနက်ကနေတဆင့်လွတ်တဲ့ဒီနေ့လာကမှာခရီးပြုခဲ့ကြပါတယ်။ဒီထိပ်သီးပွဲတဲ့ကမ္ဘာဒီမိုကရေစီခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီပုံမူပြန်ပွားရင်းနဲ့လက်တလောရလက်ထွေရည်တွေထက်စာရင်ဒီမိုကရေစီနောက်ပြန်လျှော့မချစေရေးကိုဘလို့အကောင်းဆုံးလုပ်ကြဖို့ပို့လီထားဆွေးနွေးခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကလည်းလက်ရှိကမ္ဘာကြီးတဲ့အာဏာရှင်စနစ်ပြန်ကောင်းထောင်လာချိန်မှာအခုလိုလှုပ်ဖို့မလွယ်ကူကြောင်းအသိမှတ်ပြုပြောခဲ့ပေမဲ့ဒီမိုကရေစီပွင့်လန်းရှိကံဒီကံကောင်းရဖို့ရည်ရထားတာပါလို့ပြောခဲ့ပါတယ်။အခုလိုဖြစ်ဖို့သတင်းမီဒီယာလွတ်လပ်ရေးလက်စားမှုတိုက်ဆက်ရေးနဲ့ရွေးကောက်ပွဲသမတ်ရှိရေးတွေအားကောင်းစေဖို့ရှင်းနှစ်မှာအမေရိကန်ဒေါ်လာ424သန်းအထိထောက်ပံ့ကူညီသွားမယ်လို့သမ္မတဘိုင်ဒန်ကကတိပေးခဲ့ပါတယ်ခင်ဗျ။
ကျွန်တော်တို့အစီအစဉ်ဖွင့်ပိုင်းမှာနီးပညာခက်ခဲကြောင်းအထူးအညတ်တချို့ရှိသွားတဲ့အတွက်တောင်းပန်ပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုမှာကိုဗစ် -19 ရောဂါကူးစက်မှုကိုထိန်းချုပ်ဖို့အပြည့်အဝကြိုးစားနေရတဲ့ဒီနယ်တွေအနေနဲ့စီယုံတွေနဲ့ရောဂါကုသရေးဆိုင်ရာတခြားဌာနတွေမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအထောက်အကူပြုဖို့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့နဲ့တခြားစစ်ဖက်ဝန်ထမ်းတွေကိုပါတာဝန်ပေးထားပါတယ်။အမေရိကန်မှာကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းနှေးစင်လို့တိုးလာနေတာပါ။ပ ဒီကရေကြာတာပရိနေအထိဆိုရင်တပတ်အတွင်းပြည်မြောက်90သူအခြေအတွဲ33,900ရှိခဲ့ပါတယ်။ဒူမာလာ25ရဲ့ကျေးဇူးတော်နေ့ကဆိုရင်တပတ်အတွင်းပြည်မြောက်90သူအခြေအတွဲက17,300ကျော်ပဲရှိခဲ့တယ်လို့စောင့်ကြည့်မှတ်တမ်းတွေနေတဲ့ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ ကိုဗစ်19ရောဂါကြောင့်ဆေးရုံတက်ရသူရေတွဲဟာလည်းပိုတိုလာပြီးထန်းများချင်းအပြင်9,400ရောင်ဒီပါတိရှိလာပြီလို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။ တချို့ပြည်နယ်တွေအထူးသဖြင့်အရှေ့မြောင်နယ်အနောက်အလယ်ပိုင်းအထက်ဖက်ပြည်နယ်တွေမှာကာကွယ်ဆေးထိုးမထားသူတွေကြောင့်ကိုဗစ်90မြားလွန်းလာကြောင်းဆေးရုံတွေမနိုင်မနှင်းဖြစ်နေပါတယ်။ဒီတော့တွင်မှာပဲမြို့ရောက်ပြည်နယ်မှာတော့တနင်္လာနေ့ကစပြီးအားလည်းရဲ့ကာလတစ်လျှောက်တည်ငါဘက်ကြာတိအဆောက်အဦးအတွင်းမှာရှိနေရင်တော့မှ2000စီးတက်ရမယ်လို့ပြည်နယ်တစ်ခုလုံးအတွက်ညွှန်ကြားထားပါတယ်။
ကိုဗစ်မျိုးကွဲတဲ့အန္တရာယ်ကမ္ဘာကြီးဆိုရင်လာအချိန်မှာရုရှားနဲ့အာရှမှာလည်းပိုးတွေ့သူတိုးလာပြီးနိုင်ငံခြားကမျိုးကွဲတဲ့တန်ကာကွယ်ရေးပြင်ဆင်မှုတွေပိုလှုပ်လာနေကြပါပြီ။ကိုဗစ်ကာကွယ်ဆေးပထမဆုံးစတုံနိုင်ငံတွေရုရှားနိုင်ငံမှာအခုတော့မနေ့နဲ့ဒီနေ့တရက်စီမှာကိုဗစ်19ကူးစက်သူတွေ3000ကျော်ဆက်ဆေးတွေ့ရှိခဲ့ပါတယ်။အခုလိုအချိန်မှာကိုဗစ်ပိုးစတွေ့ခဲ့ပြ လေကစာပြီးပြည်တွင်းမှာအချင်းချင်းကူးစက်မှုတွေတွေ့လာခဲ့တာအခုဆိုလူပေါင်း2000ကျော်လာနေပါပြီ။ထိုင်ဝမ်ဘက်မှာတော့ကိုဗစ်မြောက်ွက်တဲ့ Omicron ကူးစက်ခံရသူပထမဆုံးတူဖြစ်အာဖရိကက Eswatini နိုင်ငံကလာတဲ့ခီးသွွားမှာစတွေ့လိုက်ပြီလို့အဆိုအရဒီနေ့ကြေညာလိုက်ပါတယ်။အရှိတောင်ရှားဘက်မှာတော့ထိုင်းနိုင်ငံကကိုဗစ်ဆိုင်ရာတုံ့ပြန်မှုအားအကောင်းဆုံးလို့ကမ္ဘာ့ကျန်းမာရေးအညွှန်းအင်ဂျီချက်စာဖော်ပြလိုက်ချိန်မှာလူရေ89ရာခိုင်နှုန်းကိုကိုဗစ် 89 ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးထိုးထားတဲ့စင်ကာပူမှာလည်းအသက်5နှစ်ကနေ17နှစ်အထိကလေးတွေကိုပါဒီနေ့မကုန်ခင်အထိကာကွယ်ဆေးစတင်ပေးတော့မှာပါစင်ကာပူမှာလည်းအမေရိကန်လိုပဲလူကြီးတွေပုံမှန်ထိုးတဲ့ကာကွယ်ဆေးပမာဏရဲ့3ပုံတစ်ပုံကိုသာဒီကလေးတွေကိုထိုးပေးမှာဖြစ်ပါတယ်ခင်ဗျ
အမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 5953ညပိုင်းဒိုမီတာ25 kHz 7683ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညပဲဒီနေ့ကိုဆက်ပြီးပြောပြနေပါတယ်စီတော်ဆာနိုင်ငံများဖွဲ့အာဆီယံလက်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီကိုအလျှော့ပေးလိုက်လျောတာမျိုးမလုပ်ဖို့အမေရိကန်အကြီးတန်းတာဝန်ရှိသူတူကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအကြံပေးပုဂ္ဂိုလ်ဒက်ရစ်ရှိုလက်ကကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုခေတ္တရောက်ရှိသွားချိန်တွင်တောက်ကြနေကအဲ့လိုတိုက်တွန်းခဲ့တာပါ။ဘယ်လိုထိတွေ့ဆက်ဆံမှုမျိုးမဆိုစစ်ကောင်စီကိုလိုက်လျောယူလို့မဟုတ်ဘဲတကယ်တမ်းရလတ်ထွက်လာဖို့မျှော်လင့်နေတယ်လို့အကြံပေးပုဂ္ဂိုလ်ရှိုလက်ကပြောပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုဖိတ်ကြားတဲ့နယ်လူကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမကြာခင်ရက်ပိုင်းတွေတွင်ပြောခဲ့ပြီးတဲ့နောက်ဒက်ရစ်ရှိုလက်ကအခုလိုတိုက်တွန်းတာပါမစ္စတာရှိုလက်ကတော့အာဆီယံစည်းဝေးတွေမှာစစ်ကောင်စီတောင်းဝန်ရှိသူတွေကိုဆက်ပြီးဖယ်ရှားထားဖို့ကမ္ဘောဒီးယားကိုတောင်းဆိုတာမလုပ်ခဲ့ပါဘူးဒါပေမဲ့လည်းမြန်မာအရေးအာဆီယံဘုံသဘောတူညီချက်တိုင်းကင်ဆယ်လုပ်ဆောင်ဖို့တော့တိုက်တွန်းခဲ့ပါတယ်ထိတွေ့ဆက်ဆံတာကိုအမေရိကန်ကမဆန့်ကျင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့တန်ယုံရှိနေစေပါဒါပေမဲ့လည်းထိတွေ့ဆက်ဆံမှုဟာရည်ရွယ်ချက်ရှိဖို့လိုပြီးတန်ဖိုးမဲ့မဖြစ်ရဘူးဆိုတာကျွန်တော်တို့ဘက်မှာသိရှင်းလင်းပါတယ်လက်တွေ့မှာစစ်မှန်တဲ့တိုးတက်မှုရဖို့ကျွန်တော်တို့မြင်တွေ့ကြင်ပါတယ်လို့မစ္စတာရှိုလက်ကပြောပါတယ
်ကမ္ဘာလူခွင့်ရင်းနေမှာအမေရိကန်အနေနဲ့တရုတ်ရုရှားမြောက်ကိုရီးယားပါဝင်လူခွင့်ရင်းချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူရမှာမြန်မာလည်းထိတ်ဆုံးကပါခဲ့ပါတယ်မြန်မာမှာဖေဖော်ဝါရီဆီယနာသိမ်းပြီးအရင်ခြားထားပြီးသားပိတ်ဆို့ကန့်သတ်မှုတွေကိုအခုထပ်တိုးလုပ်လိုက်ရမှာစစ်တပ်ပြင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တချို့ကပါမနေ့ကထက်သွင်းတံခတ်လိုက်ပါတယ်။ကမ္ဘာဒီမိုကရေစီထိပ်သီးပွဲပြီးအခုတစ်ခါအမေရိကန်တက်ခတ်ပြေးဆုံးမှုမှာမြန်မာနဲ့ပတ်သက်ပြီးထူးခြားတာကဗြိတိန်ကနေဒါလိုနဲ့ပါလာတာကြောင့်ပြည်သူတွေကိုဖိနှိပ်တဲ့အာဏာရှင်တွေအတွက်သတင်းစကားပိုပြင်းပြင်းထန်ထန်ပါလိုက်နိုင်တယ်လို့အမေရိကန်ဘန်ဒါရေးထူးဝင်ကြီးကကြေညာချက်ထုတ်ပြောခဲ့ပါတယ်။ဒီတစ်ခါတက်ခတ်ပြေးဆုံးမှုမှာမြန်မာစစ်တပ်အရင်အားဖြင့်ပါဝင်နေတဲ့မြန်မာစစ်မှုထမ်းများအဖွဲ့နဲ့လည်းထုတ်လို့ဝယ်ယူထောက်ပံ့ပေးနေတဲ့စစ်ထောက်ချုပ်ရုံးနဲ့ကာကွယ်ပစ္စည်းထုတ်လို့ဌာနတော်ကထပ်ထည့်လာပါတယ်။ဒါအပြင်စစ်ကောင်စီကပဲခူးနဲ့မန္တလေးတိုင်းနောက်ကရင်နဲ့ကချင်ပြည်နယ်ဝင်းရုပ်တွေပါထပ်ထည့်တန်ခတ်ထားပါတယ်ခင
်ဗျ။စစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီလတရနေ့ကနေဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်တောင့်ပြစ်ဆိုးမှုအရေအတွက်1329ရောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကုညီဆောင်ဆောင်ရေးအသင်း ABB ကပြောပါတယ်။ဒီဇင်ဘာလ10ရက်နေ့ကစကိုင်းတိုင်းတပဲရင်မြို့ငါးရင်းကျော်မှာစစ်သားအင်အား100လောက်စခန်းချခဲ့ကြောင်းဒီဇင်ဘာလ10ရက်နေ့မနေ့မှာအဲ့ဒီစစ်သားတွေကရွာသား၄ဦးကိုလက်ပြန်ကျိုးတုပ်ပြီးညှဉ်းပန်းနှိပ်စက်ပြီးတော့တပ်ပစ်ခဲ့တဲ့ကြောင်းရွာသား၄ဦးရဲ့အမိတွေနဲ့တကွ ABB ကထုတ်ပြန်ထားပါတယ် ဒီနေ့အထိဖမ်းဆီးခံရသူပေါင်း 9,954 ယောက်ထဲမှာ385ယောက်ကိုထောင်ဒဏ်ချမှတ်ခဲ့ပြီးအဲ့ဒီအထက်မှာကလေးနှစ်ဦးအပါအဝင်36ယောက်ကိုတည်ဒဏ်ချမှတ်ထားတယ်လို့လည်း ABB ကပြောပါတယ်။အာဏာသိမ်းမှုစတင်ကန့်ကွက်သူတွေကိုစစ်ကောင်စီကအပြင်းထန်အင်အား3အကြမ်းဖက်နှိမ်နှင်းဖြိုခွဲနေတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတာတွေကရပ်မသွားပါဘူး။ဒီဇင်ဘာလ10ရက်တောက်ချာနေ့ကကြောက်ရွံ့တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့မှာဆိုရင်တနင်္ဂနွေလုံးအနှက်မြို့တိုင်းလူလူအတန်းလေးတစ်ပိတ်ဆင်နွှဲကြပြီးမနေ့10နာရီကနေညနေ4နာရီအထိဆိုင်တွေလုပ်ငန်းတွေမဖွင့်လူတွေအင်ဂျင်မထွက်ပဲတိတ်ဆိတ်ညီသက်ချင်းဤနဲ့စစ်ကောင်စီကိုစန့်ကျင်ကြောင်ပြသခဲ့ကြပါတယ်ညနေ4နာရီကျော်ပြီးတဲ့နောက်ဆိုင်တွေပြန်ဖွင့်ကြတာမှာတချို့နေရာတွေမှာစစ်တပ်ရောက်လာပြီးဆဲဆူအော်ဟစ်ပြီးဆိုင်ပြန်ပိတ်ခိုင်းတာမျိုးဆိုင်တွေကိုဖျက်ဆီးတာမျိုးစသဖြင့်လှုပ်ဆောင်ခဲ့ရတယ်လို့ကြုံတွေ့ခဲ့ရတဲ့ဒေသခံတွေကပြောကြပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့ပြည်ပြင်ကြောင်းလေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်ကချင်းငွေဒေါ်လာတန်600ဒီနေ့အတည်ပြုပေးလိုက်ပါပြီ။ဖိလစ်ပိုင်မှာစီးပွားရေးကြလဲနယ်လန်ထူနိုင်မှုနဲ့ပြိုင်ဆိုင်မှုအားကောင်းလာစေရတဲ့အခုလိုကူညီပေးရလို့ကမ္ဘာ့ဘဏ်ကဆိုပါတယ်။အမြန်ချင်းငွေထုတ်ပေးမယ့်ဒီအစီအစဉ်ရလက်လီဝန်ဆောင်မှုလုပ်ငန်းတွေကိုလွတ်လွတ်လပ်ဖွင့်ပေးဖို့ပုဂ္ဂလိကယင်းနှိမ့်နယ်မှုတွေနှစ်တင်ဖို့စီးပွားရေးလုပ်ငန်းမှာကုန်ကျမှုတက်တာစေဖို့နဲ့သတင်းနည်းပညာယင်းနှိမ့်နယ်မှုနှစ်တင်ရေးခင်မီဆက်သွယ်ရေးလေလိုင်းဝန်ဆောင်မှုနှစ်တင်ဖို့တွေလှုံ့ဆော်ဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ဘက်ကဆိုပါတယ်။အခုလိုပြည်တွင်ကြောင်းလဲမှုတွေကြောင်းစီးပွားရေးတိုးတက်မှုအတွက်လက်တလောနဲ့ရေရှည်အဟံတားဖြစ်နေတာတွေကိုပြေလျော့သွားစေဖို့အထူးရေးပါတယ်လို့ကမ္ဘာ့ပန်ရဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးနဒီယမ်ဒီယော့ကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Facebook ကုမ္ပဏီကိုရိုဟင်ဂျာဒုက္ခသည်တွေတရားစွဲရမှုအလားအလာနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါရစေ။ရိုဟင်ဂျာတွေပေါ်အကြမ်းဖက်တဲ့အထိအမုန်းတရားပြန်ပွားစေတဲ့အရေးသားဖော်ပြမှုတွေသတင်းမားတွေကို Facebook ကထိထိရောက်ရောက်အေးအေးယူမကင်တွယ်ခဲ့ဘူးလို့ဆွဆွဲပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကမက်ဒယ်ကုမ္ပဏီကိုဒေါ်လာ150ဘီလီယံရောကြီးပေးဖို့အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့တနင်္လာနေ့ကတရားစွဲတင်ခဲ့ပါတယ်။ဒီဆွဲဆိုမှုကြောင့်လူမျိုးများတည်ဆုံးခဲ့တဲ့ဖြစ်ရပ်အပေါ်နှီးပညာကုမ္ပဏီကြီးတစ်ခုအတွက်နာမည်ဆိုးကျန်ခဲ့လိမ့်မယ်လို့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်။အပြည့်စုံကတော့ကိုမင်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Facebook ဘက်ကတော့အခုလိုမဖြစ်ဖို့သက်ဆိုင်ရာနိုင်ငံကမိခင်ဘာသာစကားပြောသူတွေနဲ့ဒီကြားပြန်စစ်တာပါဝင်ဗက်စုံမဟာဗျူဟာချတာပြီးပြီလို့တုံ့ပြန်ထားပါတယ်။အခုအမှုဆွဲဖို့ဘလို့လှုပ်ဆောင်ထားတာကိုဦးထွန်းခင်က
ကျွန်တော်တို့ကတော့အစားပိုင်းတာတော့ Facebook ကို notice letter ဆိုတဲ့ဟာပေါ့နော် acknowledge letter Facebook ကဒီလိုလုပ်တယ်အဲ့ဒီပုံမှာကျွန်တော်တို့တရားစွဲသွားမယ်ဆိုတဲ့ဟာပေါ့နော် UK နဲ့ US မှာဒုတိယကျတော့ကျွန်တော်တို့ကဒီမှာ genocide survivor လို့ခေါ်တဲ့လူမျိုးတို့တပ်ဖြတ်မှုကနေလွတ်မြောက်လာတဲ့အသက်ရှင်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ခေတ်မှာရိုဟင်ဂျာဒုက္ခသည်တွေရှိတယ်ပြီးတော့တခြားနိုင်ငံတွေမှာလည်းရှိတယ်ဒီလူတွေကဒီမှာအဓိကအခန့်ကဏ္ဍမှာပါဝင်ပြီးတော့တရားစွဲမှာဖြစ်ပါတယ
်နိုင်ငံတကာဥပဒေကျွမ်းကျင်သူအမည်မဖော်လိုသူတူကတော့
US မှာဆိုရင် class action ဆိုပြီးတော့ federal တရားရုံးမှာမဟုတ်ဘဲနဲ့ California ပြည်နယ်တရားရုံးမှာသူတို့အမှုဖွင့်ထားတာပေါ့လေဟို UK မှာလည်းဒီဟို US လို federal မဟုတ်ဘဲနဲ့သူတို့ရဲ့တရားရုံးဆိုစနစ်ထဲမှာတော့လုံးဖွင့်ထားတာပေါ့ဒါပေမဲ့အဓိကကတော့ဒီ Facebook လူမှုကွန်ရက်ဟို company တွေကိုသူတို့ကာဝေးပေးတဲ့ section 233 communications decency act ဆိုတဲ့ဥပဒေကသူတို့ company တွေကိုသူတို့တရားစွဲဆိုမှုကိုသူတို့ကာဝေးပေးထားတာပေါ့လေဟို America မှာဆိုရင် federal ဥပဒေဆိုတာကသူတို့ရဲ့ not ဥပဒေတစ်ခုရှိတယ်ဒီသူတို့ရဲ့ chicken ဥပဒေ constitution ရ supremacy clause ဆိုတာfederal ဥပဒေအားလုံးကသူကတခြားဥပဒေတွေအားလုံးကိုထွန်းမိုးတာပေါ့နော်အဲ့ဒါဆိုတော့ဒီမှုတွေကတော့အမြင်နိုင်မယ်တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့ဥထုခင်ကတော့အမှုအလားအလာကောင်းနေတယ်လို့ယုံကြည်ထားပါတယ
် US law နဲ့ UK law နဲ့နည်းနည်းတော့ကွာခြားမှုတွေရှိတယ် American နိုင်ငံဥပဒေနဲ့ဆိုင်ရင်တော့ပေါ့နော်ကန့်သတ်မှုတွေရှိနေတယ်အဲ့ဒါတော့ကျွန်တော်တို့သိထားတယ်ဒါပေမဲ့လည်းသူတို့ကလွတ်မြောက်ဖို့လမ်းမရှိဘူးအထူးသဖြင့် UK လောနဲ့သူတို့ဘယ်နည်းနဲ့မှလွတ်မြောက်ဖို့လမ်းမရှိဘူ
းနောက်ထပ်ဖြစ်လာနိုင်တာကိုလည်းဥထုံးခင်က
အဓိကဒီနေရာမှာတရားပြတာမှုကိုလိုလာတာပေါ့နော် Facebook လို့ကပားမှာအကြီးမားဆုံးတဲ့အဲ့လို tech company တခုကဒီလိုမျိုးလူမျိုးတို့တက်ဖြတ်မှုဖြစ်နေကိုတီးတင်းနဲ့အမုန်းစကားတွေကိုဖြန့်ပွားနေပြီးတော့အဲ့ဒီအမုန်းစကား ပြန့်ပွားမှုကြောင့်ပေါ့နော်လူတွေအများကြီးအသက်တွေဆုံးရှုံးခဲ့ရတယ်အိုးအိမ်တွေဆုံးရှုံးခဲ့ရတယ်ဒီလိုကုမ္ပဏီတစ်ခုရဲ့နာမည်ဆိုးတစ်ခုကျန်ခဲ့မှာပါအဲ့ဒါကြောင့်ဒီ case ကိုသူတို့တည်တည်ဆာဆာကင်တွယ်လိုက်မယ်လို့ကျွန်တော်တို့မြင်တယ
် Facebook အနေနဲ့မြန်မာစစ်တပ်ရရှိတွေရဲ့ Facebook မှတ်တမ်းတွေထုတ်ပေးဖို့ဂမ်ဘီယာနိုင်ငံကတောင်းဆိုထားတာကိုတရားရုံးရင်ဆိုင်ဖြစ်ရှင်းနေရချိန်မှာအခုထပ်ဖြစ်လာတဲ့ဒီတရားစင်မှုကြောင့်ဖိအားတွေပုံများလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်
ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်အခုကဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပထမဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါဒီဘက်မှာတော့ဆိုင်ကယ်တွေကိုအမျိုးသားတွေနှစ်ယောက်စီးတာကိုပြစ်ခတ်ဖမ်းဆီးဖို့မြို့နယ်အုပ်ချုပ်ရေးမှူးတချို့ကဒေသန္တရအမိန့်ထုတ်ပြန်လိုက်တဲ့အတွက်လူခွေအရာဘလို့ချိုးဖောက်မှုတွေရှိနေပြီးတော့တည်ဆဲဥပဒေနဲ့အညီဖြစ်ပါရဲ့လားဆိုတာကိုနားဆင်ရမှာဖြစ်ပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်တော်ဂျေရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်သားတွေကစံကယ်နှစ်ယောက်စီးအမျိုးသားတွေကိုပြစ်ခတ်ဖမ်းဆီးဖို့အတွက်မြန်မာနိုင်ငံကမြို့နယ်အုပ်ချုပ်ရေးမှူးတချို့ကဒေသန္တရအမိန့်ထုတ်ထားပါတယ်။ဖောက်ခွဲမှုတွေကိုတားဆီးဖို့အတွက်ထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ဟာဆိုရင်လွတ်လပ်စွာသွာလာခွင့်ကိုပိတ်ပင်လိုက်သလိုဖြစ်နေတဲ့အပြင်နိုင်ငံရဲ့အစည်းအဝေးဥပဒေနဲ့လည်းမညီပါဘူး။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
အောင်ကနေတော့ပြန်လာတာလို့ပြောတယ်ဂျီကုံးကဂျီကုံးကပေါ့အဲ့ဒီပြစ်ခံနေလို့အဲ့လိုပြန်လာတာကိုသူတို့ကမြင်လို့နေမှာပေါ့ဗျာလိုက်ပြစ်တာပြစ်တာကိုနောက်ကလူကြည့်တာအဲ့ချင်းမဒီဘောလုံးဝင်နေကြတော့ဖြေရပေါ့ပြီးတော့ရှေ့ကနေတော့လွတ်သွားတယ်နောက်ကလူကြတော့တခါတည်းအဲ့မှာလိတ်ပြီးတော့တောက်တော့တင်သွားတယ်လို့ပြောနေကြနောက်ပြီးတော့အဲ့ဒီနိုင်တဲ့လူအိမ်ကိုလည်းလာရှာတယ်လို့ပြောနေက
ြသူနေတဲ့မြို့မှာဖြစ်ခဲ့တဲ့တနနေ့ပြစ်ဒဏ်ခံခဲ့ရတဲ့အကြောင်းကိုစကိုင်းကျိုင်းကဒေသခံတို့ကပြောပြနေတာဖြစ်ပါတယ်။ဒီဖြစ်ရဟာနိုဝင်ဘာလ20ရက်နေ့ကဖြစ်ခဲ့ရတာ။ဆိုင်ကယ်စီးလာတဲ့အမျိုးသားနှစ်ဦးကိုစကိုင်းကျိုင်းချောင်းဦးမြို့နယ်မှာစစ်သားတွေကပြစ်ခတ်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီလိုအပြစ်ခံရလို့ဆိုင်ကယ်နောက်ကထိုင်စည်းလာသူဟာနေရာမှာတင်တည်ဆုံးသွားတယ်လို့ဒေသခံတို့ကပြောပြပါတယ်။သူတို့နှစ်ဦးဟာမြို့ပေါ်ကိုနေ့စဉ်အလုပ်သွားနေသူတွေဖြစ်ပြီးအလုတ်ကရွာကိုအပြန်မှာစစ်ကောင်စီချက်ခွဲတွေကစစ်ဆေးဖို့အကြောင်းညရာမှာဆိုင်ကယ်မရက်ပြရဲ့အတွက်အပြစ်ခံရတာလို့ဆိုပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာရင်ဖြစ်ခတ်ဖမ်းဆီးမယ်ဆိုရက်ဒေသနာအမိန့်တွေကိုမြို့နယ်အုပ်ချုပ်ရေးမှူးတွေကတိုင်းဒေသကြီးနယ်ပြည်နယ်တချို့မှာထုတ်ပြန်ခဲ့ပါတယ်။ချွေအုပ်ရုံတွေဆိုတာကလည်းစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတာဖြစ်ပါတယ်။ဒီဆိုင်ကယ်နဲ့ပတ်သက်တဲ့အကြေညာချက်ဟာစိုးရိမ်ချိန်လက်မှုမရှိပဲနိုင်ငံတွင်လွတ်လပ်လပ်သွားလာခွင့်ဆိုရက်မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်နေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေမှာလည်းဒီလိုမျိုးခရီးသည်ကျင်ပြီးဆက်ကဲမစည်းရလို့တားမြစ်ချတာမျိုးမရှိပါဘူး။အသက်ထုတ်ပြန်လိုက်တဲ့စည်းကမ်းမှာအမျိုးသားနှစ်ဦးဆက်ကဲစည်းရကိုလုံးဝပိတ်ပင်ထားပါတယ်။အမျိုးသမီးနောက်ကအမျိုးသားလိုက်စည်းဖို့ကိုလည်းတားမြစ်ထားပါသေးတယ်။အမျိုးသားမောင်းနေတဲ့နောက်မှာတော့အမျိုးသမီးလိုက်ပါစီးနေနိုင်တယ်လို့အမျိုးသမီးနှစ်ယောက်အတူတူစီးနိုင်ပါတယ်။သမတ်ချရတဲ့အတိုင်းမလိုက်နိုင်ရင်တော့အမေအမြတ်မရှိပဲပြစ်ခတ်သွားမယ်လို့နိုဝင်ဘာလ18ရက်နေ့ကလေးကတချို့မျိုးနယ်တွေမှာကြေညာထားတာပါ။
18 ရက်နေ့ကနောက်ပိုင်းဒီကြီးကများဖောက်ဖြစ်တာကစစ်ကပ်ဖမ်းဆီးဖို့ကြောင့်အတိပိုး
ကြီးထုတ်ပြန်မှုရာအစပိုင်းမှာတော့ကောလာဟလာလို့ပြန်နှံ့ခဲ့ပေမယ့်အခုတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းတိုင်းနဲ့မွန်ပြည်နယ်ကမျိုးနယ်တချို့မှာအဲ့ဒီအမေအကျိုင်းစစ်ကောင်စီကကြားမြင့်နေရဲ့လို့သတင်းတွေမှာဖော်ပြချာတွေ့ရပါတယ်။ချောင်းဦးမြို့နယ်အချုပ်ချွေအုပ်ချုပ်ရေးဦးစီးဌာနကထုတ်ပြန်ခဲ့တဲ့စိုက်ကယ်စီးနှင်းမှုနဲ့ပတ်သက်တဲ့ဒေသနာအမိန့်ကတော့ပို့တင်းကျပ်ပါတယ်။စိုက်ကယ်တစီးကိုလူတဦးသာစီးနှင်းရမယ်လို့ပြောထားတာပါ။သူတို့ဒေသကတားမြစ်ချက်တွေနဲ့ပတ်သက်လို့အမည်မဖော်လို့သူဒေသခံတဦးနဲ့လည်းဒိုးတန်ကစကားပြောဖြစ်ခဲ့ပါတယ်။
သူတို့ကအခုတည်းကသူတို့ပါဇက်ကဥပဒေဖြစ်နေတာဟုတ်ဗျာကျွန်တော်တို့ကဘာမှပြောခွင့်လည်းရှိမှာမရှိပါဘူးကျွန်တော်တို့မတင်တဲ့လေမတင်တဲ့အတိုင်းပဲနေရမှာပဲကျွန်တော်တို့ကမှဘာမှမအားလည်းမရှိပါဝါလည်းမရှိဘူးလေ
း
ကျမရဲ့မကောင်းတဲ့ကိုမမကိုမကွေးတိုင်းအရှိတ်ချန်ချေးရွာတစ်ခုကနေမကွေးမြို့ထဲကိုစေခံပြဖို့အတွက်သူရောက်ပါကဆိုင်ကယ်ပေါ်တင်မောင်းလာချိန်မှာလဲမကွေးမြို့အရှိတ်မြို့အဝင်စစ်စေးရေးဂိမ်းမှာစစ်တပ်နဲ့ရဲကတားဆီးစစ်ဆေးခဲ့ပါတယ်။ဆိုင်ကယ်ကိုအမျိုးသားမျိုးရောက်စီးလာတဲ့အတွက်တားဆီးရဖြစ်ပြီးပညာပေးတဲ့အနေနဲ့နေတဝက်ကြာစစ်ဆေးရေးဂိမ်းမှာထိုင်ခိုင်းခဲ့တယ်လို့ကိုမမောင်ကပြောပါတယ်။သူရဲ့လုံခြုံရေးအခြေအနေကြောင့်အတန်ဖိုင်ကိုတော့အသုံးပြုခွင့်မပေးထားပါဘူး။ဒီဖြစ်စဉ်ကိုကြည့်မယ်ဆိုရင်ဆိုင်ကယ်နဲ့ပတ်သက်တဲ့တားမြစ်ချဟာကျန်းမာရေးအခက်အခဲဖြစ်သူတွေ။ဆိုင်ကယ်ကိုမျှတုံနေရသူတွေနဲ့မြို့နယ်တွင်းကိုဆိုင်ကယ်မောင်းပို့ပေးဖို့အကူလိုအပ်နေသူတွေအတွက်အခက်အခဲများစွာဖြစ်နိုင်ရဆိုတာကိုညီမောင်ထုတ်ပြနေပါရဲ့။စကိုင်းတိုင်းအတွင်းမှာဖြစ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုဆိုပါရဲ
့။မွာမြို့ပေါ်အလုံသွားလုပ်တဲ့ကျွန်တော်ပုံမှန်လူရန်းသားတွေအဲဒီသွားလောက်ရတဲ့လူတွေအတွက်တော့ထိခိုက်တာပေါ့နော်ဒီတိုင်းတော့အနိုင်တိုင်းဟိုဟာလုပ်တဲ့အားတွေရှိတဲ့လူတွေလို့ဆိုရင်အတော့ခက်ခဲတာပေါ့ဗျာဒီကြားတဲ့စီကိုစီရတက်စီရလည်းတက်တယ်ဗျာဟိုကပုံမှန်နှစ်ယောက်ကိုတစ်စီးသွားရင်အခုဟာတရားတစ်စီးဆိုစီဖို့တဲ့ပုံပုံနဲ့ဆိုင်ရမရှိတဲ့လူတွေနဲ့အတော့ပတ်ဆက်ခဲ့တယ်ဗျာအဲ့လိုတော်လေးဆိုးပါရှင
်ဒီဒေသနာအမိတ်ရဲ့တားမြစ်တာဟာဒေသခံတွေရဲ့သွားလာရေးအပြင်ကိုကျော်ကျော်တို့လိုဆိုင်ကယ်ကယ်ရီဆွဲတဲ့သူရဲ့အသက်မွေးဝမ်းကြောင်းကိုလည်းကြီးမားရဲ့အခက်အခဲဖြစ်ပေါ်စေခဲ့ပါတယ်။ဆိုင်ကယ်နောက်မှာအမျိုးသားမတင်ရဘူးဆိုတဲ့အကျွတ်ဈေးဥမပေါက်တဲ့နေရက်တွေလည်းရှိလာခဲ့တယ်လို့ကိုကျော်ကျော်ကညီကြွားပြောဆိုပါတယ်
။ယောက်ျားလေးကလာငှားလို့ဆိုရင်မလိုက်ရတော့ဘူးလေ။ကျွန်တော်တို့ဘာလို့ဆိုတော့ကိုရမှာဥမာပေါ့ဗျာ။လင်းငါတော့အဲ့လိုပဲရမသိတော့ဒါမှမဟုတ်လက်တူတကယ်ဖြစ်တဲ့ချင်းကသူတို့ဖြစ်သေးရင်ဒါမျိုးရရှိရဘူး။ဒီကံတမချက်နားမလည်ဘူးပါညာနဲ့အရစ်ခံရင်ကျွန်တော်တို့ကမတန်ဘူးလို့နော်လေးငါးတော့ရရမယ်ကျွန်တော်တို့ပြောပြရမလဲစိတ်ပိုင်းဆိုင်ရာရောဒီအပြင်ကိုပိုင်းဆိုင်ရာရောဖြည့်ရှင်းရတာကစိတ်ကျွန်မကြည့်ဘူ
းဒီလိုအခက်အခဲမျိုးစုံဖြစ်စီရဲ့ထုတ်ပြန်ချက်ထွက်လာပြီးတဲ့နောက်မှာတော့ဆိုင်ကယ်တစ်စီးရဲ့စီးလာတဲ့အမျိုးသားနှစ်ဦးကိုစက်ကောင်စီတပ်ဖွဲ့ဝင်တွေကချိုးချိတ်တတိပေးရတွေရိုင်းနှက်တာတွေဒဏ်ကြေးကြောင်းရမှာမပေးနိုင်တဲ့အတွက်ဖမ်းဆီးသွားတာတွေပြုလုပ်လာတာရှိရဲ့လို့သတင်းမီဒီယာတွေရဲ့ဖော်ပြချက်အရာသိရပါတယ်။ပြည်သူတွေကတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေငွေညှစ်တောင်းခံမှုအကြားနီလန်းတစ်ခုလိုဖြစ်လာရဲလို့ဝေဖန်ပြောဆိုနေတာရှိပါတယ်။ဒါအပြင်ရွှေဘိုမြို့နယ်မှာလည်းအမျိုးသားနှစ်ယောက်စီးရတဲ့ဆိုက်ကယ်ကိုပြစ်ခတ်မှုကြောင့်နိုဝင်ဘာလတတိယပတ်အတွင်းကအသက်23နှစ်အရွယ်အမျိုးသားပြေဆုံးခဲ့ရပါတယ်။ဆက်လက်ပြီးနိုဝင်ဘာလတတိယပတ်အတွင်းမှာပဲမိချီလာမြို့မှာလည်းဆိုက်ကယ်ကိုနှစ်ယောက်စီးတဲ့အခါပြစ်ခတ်ဖမ်းဆီးရတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအခြေခံမရှိလွမြောက်သွားရဲလို့မီဒီယာတွေမှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီဖြစ်စဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။ပောက်ကွဲမှုရဲ့အပြင်ပြည်သူနဲ့စစ်တပ်အကြားပြဿနာတွေမကြာခဏဖြစ်လေရှိရဲရန်ကုန်မြို့လှန်တရာဒေသခံကိုတက်အောင်ကတော့ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါရယ်။
အနာမေးကြီးနောက်ပိုင်းကျွန်တော်တို့ဒီဖုံးပေါက်ခွဲမှုတွေစတင်လာတဲ့အခါကျတော့ညနေခင်းမှာကျတော့ဒီစစ်ကားဝင်ဘုံကြီးပြစ်တင်သွားတဲ့အခါကျတော့ဆိုင်ကယ်အဓိကအတုံးကြီးများနေအဲဒီတော့အဲ့လိုမျိုးများလာတဲ့နောက်ပိုင်းမှာကျတော့ဒီလိုသူအစတော့သူစစ်ကားတွေနဲ့စကားတွေနဲ့ခါကြရပါတော့နောက်ပိုင်းမှာကျတော့သူဒီအားနဲ့မလုံလောက်တော့ဘူးဆိုတော့စီအားနဲ့ဒီပါရအဲဒါကြောင့်မလို့သူဒီဆိုင်ကယ်မစီးရတဲ့အချိန်ကမျိုးကြီးသူတို့လုပ်လိုက်ကြလို့ရတယ်ခင်ဗျာ
ရန်ကုန်မြို့မှာတော့စီပင်နေနမိတ်ပြင်ပနေရာတွေဖြစ်တဲ့လှိုင်တရာမော်ဘီတောင်တကုံစားရဲ့မြို့အစွန်ဘက်တွေကိုအရင်ကဆိုင်ကယ်စီးနှင်းဝင်ပေးခဲ့ပေမဲ့စစ်အာဏာသိမ်းပြီးနောက်မှာတော့ဆန့်တက်မှုတွေရှိလာပြီးအခုဆိုရင်ဆိုင်ကယ်စီးနှင်းသူတွေကိုပါဖမ်းဆီးအရေးယူရာတွေနေစဉ်ရှိလာပြီးလို့သူကဆိုပါတယ်ဒါအပြင်ဆိုင်ကယ်ကယ်ရီသမားတွေကိုလည်းဖမ်းဆီးရာတွေရှိနေတာကြောင့်သုံးဘင်းပုံစံပြောင်းပြီးစီးပွားရေးလုပ်နေကြရတာတွေရှိလာတယ်လို့ကိုတက်အောင်ကချက်လောင်းပြောဆိုပါတယ်အခုလိုလူအခွင့်ရေးချိုးဖောက်တဲ့ဒေသန္တရအမိတ်တွေထုတ်ပြန်တာဟာပြည်သူတွေကိုတော်တော်လေးနင်းနာစေရလို့မန္တလေးမြို့ကလူအခွင့်ရေးရှင်းနေတဲ့ဦးကလည်းသုံးသပ်ပြောဆိုထားပါတယ်
။အမှန်တရားတော့မလို့ဘူးဗျမလို့ဆိုတာကဥပမာပြောမှဆိုရင်သူတို့ကထင်တာပေါ့ဗျာကဲယောက်ျားလေးတစ်ယောက်ဖြီးမယ်ပြစ်ခတ်သွားမယ်လို့ဟိုဘုံနဲ့ပြစ်မယ်လို့လက်ပြဘုံနဲ့ပြစ်မယ်လို့သူတို့ကယူဆလို့ဒီလိုအမိတ်ကိုထုတ်ခဲ့တယ်။ဟုတ်ပြီအဲ့ဒါဆိုကျွန်တော်ကဲမင်းဒီအိုးဝယ်တယ်ရောကျွန်တော်ကပြစ်လို့မရဘူးလားဥပမာတစ်ခုပဲကျွန်တော်ပြောတာပေါ့ဒါကလူခွေချိုးဖောက်တာပြည်သူတွေကတော့နင်းနာတာပေါ့
မကွေးမျိုးကကိုကျော်ကျော်ကတော့ဒီချက်အချင်းကြီးဆိုးရလာမယ်ဆိုရင်အခြားအလုပ်တစ်ခုကိုပြောင်းဖို့စဉ်းစားနေရပြီလို့ပြောပါရယ်ဒ ဒါပေမဲ့နိုင်ငံရေးအခြေအနေတွေကြောင့်ကြောင်းလဲဖို့ဆိုတာလည်းမလဲကူတဲ့အတွက်ဒီအမိန့်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားစီချင်တယ်လို့ကိုကျော်ကျော်ကတောင်းဆိုပါတယ်
။အဝမီတွေဒီအပိုင်းကိုပဲဥပဒေသွားမှာပေါ့လေနော်။ဘာလို့ဒီလိုကြီးပုံစံနဲ့ဆိုရင်ကလုံးဝအဆင်ပြေပြီးကျွန်တော်တို့ဒီဓမ္မကြီးဆွဲတာပေါ့နော်။ဒီကြာမြောက်ရှိရတယ်ဆိုတော့အဲဟာလေးတော့အနည်းဆုံးလူကြီးကြီးရပေါ့။ဒီစီကနေကအမိန့်ထုတ်ထားတယ်ဆိုပေမဲ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှရုံချုံရေးအချိန်တွေကြောင့်နမယ်တွေကိုထည့်သွင်းသုံးပြမထားပါဘူး။ဒိုးတန်သက်စင်တန်မြင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10နာရီတွင်းနဲ့စနေနေ့နေ့နဲ့6နာရီကနေ9နာရီတွင်းမှလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Pioneer တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်စီစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒိုးတန်စီစဉ်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီအမေရိကန်သံဃာနေ့ဒီဇင်ဘာ17ရက်စနေနေ့ညပိုင်းဟိမဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲမှာတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာနောက်ထိပ်တန်းရောက်မြန်မာသတင်းအစီအစဉ်နဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အရင်ဆုံးတော့ဒီတဲ့ကဒီဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထည့်ဆက်ပေးမှာဖြစ်ပါတယ်။မနေ့ကဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်ရေးနေ့ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဖက်စစ်နာဇီတွေကြာဆုံးသွားပြီးတဲ့နောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေလူသားကုန်သိက္ခာကိုလေးစားတဲ့ကမ္ဘာကြီးထူထောင်နိုင်ရေးအတွက်ကမ္ဘာလူခွင့်ရေးချင်းညာစာတမ်းကြီးကိုထုတ်ပြန်နိုင်ခဲ့ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမေရိကန်နိုင်ငံ Carleton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာရေးရာဌာနပါမောက္ခဦးထွန်းမြင့်နဲ့ဦးတမောင်တန်းတို့ကလူခွင့်ရေးနဲ့မြန်မာနိုင်ငံကိုဆက်ဆက်ဆွေးနွေးထားကြပါတယ်။နားဆင်ကြည့်ရှုကြအောင်ပါခင်ဗျာ။
ဟုတ်ကဲ့မင်္ဂလာပါဦးတမောင်တန်
း။ဟုတ်ကဲ့မင်္ဂလာပါဗုဒ္ဓမြင့်။ဒီဇင်ဘာ10ရက်နေ့ကလူခွင့်ရေးနေ့ဒါကြောင့်မလို့လူခွင့်ရေးကိစ္စအကြောင်းကိုဆရာဦးထွန်းနဲ့ဆွေးနွေးလို့ပါတယ်။ပထမဦးဆုံးတော့လူခွင့်ရေးရဲ့သဘောပြီးတော့ကမ္ဘာမှာလူခွင့်ရေးဘယ်လိုပေါ်ပေါက်ပြီးအရေးပါတာတလဲဆိုတာကိုအရင်ဆုံးအကျဉ်းသဘောပေါ့နော်ဆရာ။ကျွန်တော်တို့ပရိသတ်ကြီးကိုနည်းနည်းပြောပြပေးပါဦးမယ်
။ဒီဒုတိယကမ္ဘာအဆင့် B 1945ခုနှစ်အောက်တိုဘာလ24ရက်နေ့ကုလသမဂ္ဂစတင်ပြုထောင်ပြီးတစ်နှစ်အကြာလောက်ဟာ1946ခုနှစ်တုန်းကကမ္ဘာလုံးဆိုင်ရာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ချင်းသိမ်းဆောင်ရှောက်တင်နေဆိုတဲ့အမည်နဲ့လူခွင့်ရေးကော်မရှင်ဆိုပြီးတော့တည်ထောင်ခဲ့တယ်။အဲဒီကော်မရှင်ကိုဒီဥက္ကရာလုပ်ခဲ့တဲ့အမျိုးသမီးကတော့ဒါ Franklin D. Roosevelt American သမ္မတဟောင်းရဲ့အမျိုးသမီးပေါ့ဗျာ။ Eleanor Roosevelt ကလည်းဦးစီးပြီးတော့လုပ်ခဲ့တာဖြစ်တယ်။ဂျင်တစ်ကအဖွဲ့ဝင်ပါတယ်။တရုတ်ကအဖွဲ့ဝင်ပါတယ်။လေဘနွန်ကဖော်ဝင်နေပါတယ်ပြီးလို့ရှိရင်ကုလသမဂ္ဂကချုပ်ဖော်ဝင်နေပါတယ်သူတို့ကိုယ်တိုင်ကဒီအဲ့ဒီကော်မရှင်မှာတစ်နှစ်ကျော်ကျော်နှစ်နှစ်နီးပါးလောက်အဲ့ drafting ပေါ့ဗျာအကြမ်းမျိုးကိုသူတို့ရေးဆွဲပြီးတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုလိုက်တဲ့Universal Declaration of Human Rights ဆိုပြီးတော့ပေါ်လာတဲ့ဒီစာချုပ်ဗိဉ္ဉေပေါ့ဗျာ
လူခွင့်ရေးကမ္ဘာလူခွင့်ရေးကျင်းပစာတမ်းပေါ့ဗျာကျွန်တော်တို့
ဟုတ်ကဲ့အဲ့ကျင်းပစာတမ်းပေါ်လာတယ်အဲ့ကျင်းပစာတမ်းကိုနိုင်ငံတကာကအတိအမှတ်ပြုအောင်နောက်ဘယ်လိုရှိရင်ကမ္ဘာလူသားတွေအနေနဲ့အတိအမှတ်ပြုနိုင်အောင်ဆိုပြီးတော့ဒီအထိမ်းအမှတ်တရက်အနေနဲ့ထားပြီးတော့ဒါဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်ရေးနေ့လို့ဒီနေ့ရဲ့သမိုင်းနဲ့ပတ်သက်လို့အဲ့လောက်လောက်ပြောလို့ရတယ်။ဒါဆို
လူခွင့်ရေးဆိုတဲ့ဒီသဒ္ဒနာကိုဒါရင်းနေတဲ့ဖီလိုဆိုဖီအလားဒီသဒ္ဒနာပညာရှင်တွေနိုင်ငံရေးတိကံပညာရှင်တွေဥပဒေပညာရှင်တွေကျွန်တော်တို့ထောင်းရကြောဒီအင်တာနက်ရှင်နယ်လောဆိုတဲ့ဒီဆိုင်ရာဥပဒေများပေါ်ပေါက်လာတဲ့အချိန်ကာလထိကျွန်တော်တို့ကြည့်ရမှာဖြစ်တယ်။ဟုတ်ပါတယ်။ဒီမှာပြည်သူတွေဟာအဖြစ်အခံနေကြတာနဲ့ပေါင်းများစွာကြာပါပြီ။ဒါကြောင့်မဲ့လွတ်လပ်ခွင့်နဲ့လွ ဒီမှာလည်းဆိုရင်ပေါ့နော်အဲ့ဒီစည်ရင်းနဲ့မှာမပါတဲ့လူငယ်စုတွေအတွက်တော့မာတိုင်းသားတွေရဲ့လူခွေပေါ့အမိုးထမှုဒါတန်ရချိရတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒီလိုအကွာအဟရှိနေတဲ့ level တွေပေါ့ဘာ level တွေဒီမှာနိုင်ငံမှာဖြစ်မလဲလို့ဟိုဆရာဦးကျွန်းမြင့်ထင်ပါတယ်ခင်ဗျာ
ကိုယ်တော်မြတ်ကဆရာလူခွင့်ကြီးဆရာရတော်လကောင်2018လို့စစ်တပ်ကနေပြီးလက်ရှိလက်ခံထားသေးတဲ့သူတို့ကိုယ်တိုင်ရေးခဲ့တဲ့အခြေခံဥပဒေရတော်လကောင်ကြီးမယ်ဆိုလို့ရှိရင်ခုနကဥက္ကမောင်တန်းပြောတဲ့မြန်မာပြည်သူတွေရဲ့ဒီလူခွင့်ရတော်ဖြင့်မှတ်တမ်းကိုမရှိသလောက်ဒီခေါင်းပါနေတယ်ဆိုတာမှတ်ပါတယ်ဘာလို့လဲဆိုလို့ရှိရင်ဒီသူတို့ရေးထားတဲ့ခန့်ရှိနိုင်ငံသားများနဲ့နိုင်ငံသားများရဲ ဒီနိုင်ငံတကာလူခွင့်ရေးကျွန်တော်တို့ကြီးညာစာတမ်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပုံမှန်ပေါင်း30ရှိတယ်ပုံမှန်ပေါင်း30တွေက26ခုနှစ်ပုံမှန်ကိုလက်ရှိစစ်ကောင်စီကဖျော်လက်တည့်ရနေရာနေစပြီးတော့ထုတ်ဖောက်ထားတယ်ကျွန်တော်တို့တွေ့ရတယ်အဲ့တော့ခုနှစ်ခုလောက်တည်းကကြံတဲ့ခုနှစ်ခုတည်းကတော့ငါးခုလောက်က ထူဖော်လာမထူဖော်လာဆိုကျွန်တော်ညင်းဆိုလို့ရတယ်ဒါနဲ့26ခုနှစ်ခုကတော့တိတိကျကျကိုကျွန်တော်တို့ထူဖောက်ထားတာတွေ့ရတယ်အဲ့တော့နိုင်ငံသားဖြစ်မှသာဒီလူခွင့်ရေးဖြစ်ရှိရမှာလားဒါမှမဟုတ်လူခွင့်ရေးဆိုတာလူသားလူဆိုတာနဲ့မွေးလာတာနဲ့ဘယ်နိုင်ငံမွေးပဲဘော်ဒါမှာမွေးလားမျက်စက်မှာမွေးပဲတော်ရမှာမွေးလူဖြစ်လာရင်လူခွင့်ရေးမရှိတယ်ဘူးလားဆိုတဲ့ဥစ္စာလည်းအရေးကြီးတယ်ဒီကုလသမ ုံးဟာဒီခွင့်ရကိုတန်းတူရှိရမယ်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့။ဆရာဦးထွန်းပြန်ပြောသွားတဲ့ဒီနိုင်ငံသားနဲ့လူပေါ့နော်။နိုင်ငံသားခွင့်ရနဲ့လူခွင့်ရကလည်းရောထွေးပြီးပြောနေကြတာကိုကျွန်တော်တို့မကြာခဏမြန်မာနိုင်ငံမှာတွေ့ရပါတယ်။ဥပမာအားဖြင့်ရိုဟင်ဂျာကိစ္စမှာဆိုလို့ရှိရင်နိုင်ငံတကာအသိုက်အဝန်းကပြောနေတာကလူခွင့်ရသဘောဖြစ်ပါတယ်။ဒါပေမဲ့တမလို့နဲ့ကြံ့ခိုင်ပါတီအစိုးရရောပြီးတော့အဲတမနာရေးဝင်ကြီးလို့ပေါ့နော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့ဝင်တချို့ကပါနိုင်ငံသားဖြစ်မှုမဖြစ်မှုနဲ့เนาะအဲ့ဒီတောင်းကနေကြည့်ပြီးတော့ဒီကိစ္စကိုပြောနေတာကိုကျွန်တော်တို့မတွေ့ရပါဘူးเนาะဒီတော့အဲ့ဒီသဘောနှစ်ခုအဲ့ဒီနှစ်ခုရဲ့သင်ကြားသဘောကပါလေအဲ့ဒီသဘောနှစ်ခုရဲ့အဆက်ဆက်သဘောကပါလေဆရာဦးထွန်းမြင့်အနေနဲ့ပြောပြပေးပါခင်ဗျာ
လူခွင့်ရေးကနိုင်ငံသားအခွင့်အရေးတဲ့နဲ့ဆိုင်နဲ့ကျေဝကျေပြန့်နဲ့ပြီးလို့ရှိရင်ပို့ပြီးတော့လေးစားတိုက်တယ်နိုင်ငံသားခွင့်ရေးဆိုတာကအခြေခံဥပဒေအရစာချုပ်အရသဘောတူညီပြီးတော့အတူတူယူထားကြတဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကျွန်တော်ဆုလုပ်ခြင်းဖြစ်တယ်သို့တော့ဒီကုလသမဂ္ဂဒီလူခွင့်ရေးနေ့ကိုကျင်းပခြင်းရဲ့လူခွင့်ရေးကျင်းရစာတမ်းကိုထုတ်ထားခြင်းအကြောင်းရင်းကဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတွေနိုင်ငံတွေအနေနဲ့ဒီလူခွင့်ရေးကိုမချိုးဖောက်သင့်ဘူးမချိုးဖောက်ရဘူးဆိုတော့ဟိုစေတနာနဲ့သူတို့ထုတ်ထားခြင်းဖြစ်တယ်ယူထားခြင်းဖြစ်တယ်အဲ့တော့နိုင်ငံတနိုင်ငံကအဲ့ဒီလူခွင့်ရေးကိုစတင်ချိုးဖောက်ပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံဟာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံစတင်ဖြစ်တယ်အဲ့တော့ဆိုလိုတာကတော့နိုင်ငံတနိုင်ငံကနိုင်ငံသားတွေရဲ့ခွင့်ရေးကိုပေးတဲ့အခါမှာရေးတဲ့အခါမှာအဓိပ္ပာယ်ဖော်တဲ့အခါမှာမူလပင်ခွင်လူခွင့်ရေးကိုချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီအခြေခံဥပဒေဟာလူခွင့်ရေးကိုမလေးစားတဲ့ပုံစံမျိုးနဲ့ထုတ်တဲ့သဘောမျိုးကြီးတက်ရောက်တာပေါ့အဲ့လိုမျိုးခွဲကြည့်မယ်ဆိုလို့ရှိရင်အဲ့ဒီတော့တော်ရင်းနဲ့လူရင်းပြောလို့ရှိရင်နိုင်ငံသားရဲ့အခွင့်အရေးဟာဖွဲ့တဲ့အခါမှာအတိအပယ်ကိုဖွဲ့တဲ့အခါမှာဆိုလည်းကောင်းဥပဒေအရပြဋ္ဌာန်းတဲ့အခါမှာဆိုလည်းကောင်းလူခွင့်ရေးကိုမချိုးဖောက်ပြန်ဒါကကဘာကြီးကလက်ခံထားတဲ့လူခွင့်ရေးဖြစ်တယ်ချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့အဲဘောင်းအဲ့နိုင်ငံရဲ့အစိုးရအဲ့နိုင်ငံကိုထုတ်ထုတ်တဲ့အစိုးရအဲ့နိုင်ငံမှာအာဏာရှိတဲ့အစိုးရဟာလူခွင့်ရေးကိုစတင်ချိုးဖောက်လာပြီဆိုတဲ့ဘောတည်းတယောက်ချီဖြစ်ပါတယ
်။လက်ရှိကမ္ဘာကြီးကနိုင်ငံဆိုတဲ့အယူအဆတဲကနေအလုံးလုံးနေကြတာပေါ့။ဆိုတော့နိုင်ငံသားဖြစ်မှုကလည်းအရေးကြီး။ဒါပေမဲ့အဲ့လိုနိုင်ငံသားဖြစ်မှုကိုစဉ်းစားတဲ့ဖြစ်စဉ်နဲ့မှာဘလို့လူခွင့်ရေးအချက်တွေကိုစဉ်းစားရမယ်လို့
ကျောင်းသူမြင့်လေးလာခဲ့တဲ့မြတ်တွေ့ရှိရပါတယ်နိုင်ငံတွေမှာဟိုတွေ့ခေါ်ထားတာကိုစဉ်းစားထားကိုဒါရေးပိုင်권ပြောပိုင်권အခြားလူတွေကိုချပြပိုင်권ဒါအရေးကြီးတဲ့ဥစ္စာ freedom of the assembly ကနာဆွေးနွေးပွဲတွေအခုနာဒပိတ်မှောက်တာတွေငင်းငင်းချမ်းချမ်းလုပ်တဲ့ဟာမှန်တယ်မြတ်အဲဆူဝေးတာမှန်တယ်မြတ်အလုံးဟာအခြေခံကြတဲ့လူခွင့်ရေးတွေဖြစ်တယ်အဲ့တော့ကအဲ့ဒီပုံကိုယ်တွေကနိုင်ငံသားမဖြစ်သေးပေမဲ့
အဲ့ဒီအခြေခံကိုအရေးတွေသူတို့မှာရှိတဲ့ပါရှိတဲ့ရှိကိုရှိရပါဆိုဒါမှလည်းအဲ့မှာရင်ကျေးတဲ့လူပေါင်းဆက်ဗလိုက်ဆိုတာဆက်ဗလိုက်ဖြစ်တဲ့လူဆိုရင်ရင်ကျေးခြင်းနဲ့ဟလာဘယ်လိုပြောမလဲတိရစ္ဆာန်လိုမဟုတ်ဘူးလူလိုကျင့်ထုံးပြီးတော့တယောက်နဲ့တယောက်စကားပြောပြီးတော့ဆွေးနွေးဖွဲ့လှစ်ပြီးတော့ကျွန်တော်တို့တိုင်းနေဆွေးနွေးမှုပြီးတော့ပြဿနာကလေးကိုဖြေရှင်းရမယ်လူပေါင
ဥတ္တမသန်းစီဇန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးသွားမှာပါဒီတပတ်မှာတော့သခိုင်းတိုင်းဒုံတော်ကြေးရွာသားတွေပြစ်ခတ်မိရှုတပ်ဖြတ်ခံရတဲ့အပေါ်မှာနိုင်ငံတကာကဝေဖန်ရှုတ်ချလိုက်တာကုလသမဂ္ဂကမြန်မာကိုယ်စားလှယ်ရွေးချယ်ရေးရွှေ့ဆိုင်မှုဆုံး
Deeply concerned by the reports of the horrific killings of 11 people in Salangi Township in northwest.
ဒီဖြစ်နဲ့ပတ်သက်ပြီးတော့မြန်မာလူစက်တယောက်ရဲရဲဆက်ဆက်အသက်ခံရတဲ့သတင်းပေါ်အလွန်မင်းဆိုးရိမ်မိပါတယ်။ဗဒါသေးငါဒီသာခံလက်နက်ကန်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မှုရတဲ့အင်္ဂါနေ့စောပိုင်းကဒီဖြစ်မှာဖြစ်တဲ့ကပြစ်ခတ်ပြီးမိရှုခဲ့တာလို့လည်းပြောပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြံဖက်လို့ရတွေကိုလည်းကုလသမ
ချိုယုံကပြောပါရယ်စစ်တပ်အပါအဝင်မြန်မာလုံးညုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လို့ရတဲ့အပေါ်ကုလသမဂ္ဂကအပြင်းအထန်ဆုံးရှုံချကြောင်းနဲ့အခုနောက်ဆုံးအကြမ်းဖက်လို့ရမျိုးဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းအဝန်းကတင်ညင်တညွတ်နဲ့တုံ့ပြန်ဖို့လဲတောင်းဆိုခဲ့ပါရယ်ဒုံတော်ကြီးရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တို့ကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြင့် VOA ကိုပြောဆိုထားပါတယ်မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စွဲချက်တွေဟာမမှန်ကန်ကြောင်းညင်းဆိုထားပြီးအသေးစိတ်တရားဖို့ထပ်ပြီးစုံစမ်းနေတယ်လို့ပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဆက်လို့ဒီဇင်ဘာ၈ရက်နေ့အထိအလွန်အကျုံအင်အားသုံးတာဖမ်းဆီးခြင်းတိုက်ဆုံတာတွေအပါအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အရွယ်မရောက်သေးသူ85ယောက်အပါအဝင်လက်နက်မဲ့ရတားတိုက်ဆုံသူက1300ကျော်ရှိနေပြီလို့လည်းကုလသမဂ္ဂအတွင်းမှချုပ်ယုံကပြောဆိုထားပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဆိုင်ထားဖို့ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ6ရက်တနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့တာဝန်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတာဝန်ကြီးဖြစ်ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီတို့ကတော့ကုလသမဂ္ဂမှာလက်ရှိတာဝန်ထမ်းနေသူနေရာမှာသူတို့ရဲ့ကိုစားပြုတာဝန်ကြီးတွေနဲ့စာထုတ်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကိုစားပြုတာဝန်ရွေးချယ်ရေးကော်မတီ Credential Committee ကပြီးခဲ့တဲ့သတင်းပတ်ထဲဆွေးနွေးပြီးထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတာမတ်ကြီးဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဆိုင်ထားဖို့ထွေထွေညီလာခံမှာသဘောတူခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုတန်တမာရေးနီးလန်းနဲ့ဖြေရှင်းဖို့ဆက်လက်တွန်းအားပေးသွားမယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ကုလသမဂ္ဂထွေထွေညီလာခံမှာကိုစားပြုခွင့်ရရေးစီစဉ်ရေးကော်မတီအဖွဲ့ဝင်၉နိုင်ငံကတော့ဘာဟားမားဘူတန်ချီလီတရုတ်နမ်ဘီယာရုရှားစီးရီးယားဆွီဒင်နဲ့အမေရိကန်ပြည်အောင်စုတို့ပဲဖြစ်ပါတယ
်အမေရိကန်အခြေစိုက်လူမှုကွန်ရက်ကုမ္ပဏီကြီးဖြစ်တဲ့ Facebook ကိုပိုင်တဲ့ Meta ကုမ္ပဏီကမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအားလုံးကိုအရေးယူပိတ်ပင်လိုက်ပါတယ်စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook လူမှုစာမျက်နှာတွေကိုလည်းဒီဇင်ဘာ၈ရက်နေ့ကစပြီးတော့ဖယ်ရှားလိုက်ပါတယ်စစ်အာဏာသိမ်းခဲ့တဲ့ February လကလေးကဆက်လို့မြန်မာစစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင် Facebook လုပ်ငန်းအကောင့်တွေကိုပါဖယ်ရှားလိုက်တာဖြစ်ပါတယ်။လူခွင့်ရချိုးဖောက်မှုတွေဆက်တိုက်ကျူးလွန်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတာကြောင့်အဲ့ဒီလုပ်ငန်းတွေကိုအခုလိုနောက်ဆက်တွဲအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်။အခုလိုအရေးယူဖို့အတွက်လည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အရပဲလူမှုအဖွဲ့တွေရဲ့မှတ်တမ်းအထောက်အထားတွေကိုအခြေခံကိုးကားခဲ့တယ်လို့ Meta Company တာဝန်ရှိသူတူက Writers Thread ဌာနကိုပြောပါရယ်။လူခွင့်ရချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေး Mission IIMM ရဲ့2019ခုနှစ်အစည်းအဝေးစာ Justice for မြန်မာအဖွဲ့နဲ့အတူ Burma Campaign UK အဖွဲ့ရဲ့သူတည်တနာတွေ့ရှိချက်တွေအပြင်အရက်ဖွဲ့အဖွဲ့တွေနဲ့ဆွေးနွေးခဲ့တဲ့အပေါ်မှာလည်းအခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း Meta Company ကပြောပါတယ်။အဲ့ဒီလုပ်ငန်းတွေကဖွင့်ထားတဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်လို့ကိုဖြုတ်ချခဲ့ပြီလို့လည်း Meta Company ကပြောပါတယ်
။ Ranger တွေပေါ်ကြမ်းဖက်တဲ့အထိမုံတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကို Facebook လူမှုကော်မတီကထိထိရောက်ရောက်ရေးယူမကင်တွယ်ခဲ့ဘူးဆိုတဲ့ဆွဆွဲချက်နဲ့ Facebook ကော်မတီကို Ranger ဒုက္ခသည်တွေကအမေရိကန်ပြည်သူ့မှာတရားစွဲလိုက်ပါတယ်။ဒီကိပီမြောက်ပိုင်း2019ခုနှစ်ကဖြစ်ခဲ့တဲ့ပြိပခါတွေအတွင်းသတင်းမှားဖော်ပြမှုတွေကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုဖြစ်ပေါ်စေခဲ့တယ်လို့တရားစွဲဆိုထားတဲ့ရိုဟင်ဂျာအဖွဲ့ကပြောပါရယ်မ American ပြောင်စုရဲ့ Internet ဥပဒေအရ Facebook ပေါ်မှာရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကတာဝန်ယူစရာမလိုပါဘူး။မြန်မာနိုင်ငံမှာ2018ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမုံတရားတွေသတင်းမားတွေကိုတားဆီးကာကွယ်ဖို့ကြံ့ကြာခဲ့တယ်ဆိုတာ Facebook ကုမ္ပဏီကိုယ်တိုင်ကအသိမှတ်ပြုပြောထားပါဗျ။အဲဒီချိန်ခဲကသူတို့ကုမ္ပဏီပိုင်း Facebook, Instagram, လူမှုစာရွက်နာတွေပေါ်မှာဒီလိုရေးသားဖော်ပြမှုတွေကိုစီစစ်ဖယ်ရှားခဲ့တယ်လို့ February 1ရက်စာအနာသိပြီးနောက်ပိုင်းစစ်တပ်ရဲ့စာရွက်နာတွေကိုဖယ်ရှားခဲ့တယ်လို့လည်းကုမ္ပဏီကပြောဆိုထားပါဗျ။2018ခုနှစ်ဩဂုတ်လနောက်ပိုင်းကစလို့စစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကြောင့်ဆိုပြီးရခိုင်ပြည်နယ်ဘက်ကရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့စစ်တပ်ကတော့ဒဗုံထားမှုတွေကိုနှိမ်နှင်းထားတာဖြစ်တယ်လို့ပြောပြီးစနေတကြလူခွင့်ချိုးဖောက်မှုတွေမလုပ်ခဲ့ဘူးလို့ရင်းဆန်ထားတာပါ။
တာဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်မိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်အလွန်ဆိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကပုံထုံးနဲ့မှကြေညာချက်ထုတ်ပြန်ပါတယ်။တရားမဝင်ဖမ်းဆီးခံရတဲ့တော်အောင်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်တို့ကိုချက်ချင်းလွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုကြောင်းအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌအဗ္ဒူအာဘရီကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရှင်းတန်းခွင့်ပေးဖို့အကြံဖက်မှုတွေကိုရပ်တန့်ဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒနဲ့အညီတွေ့ဆုံဆွေးနွေးရင်းနဲ့ပြန်လည်တည်မြဲရေးကိုလည်းလှုပ်ဆောင်ဖို့လူအခွင့်အရေးနဲ့ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝလေးစားအတိအမှတ်ပြုဖို့ပြည်ဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့စတာတွေကိုလည်းလုံခြုံရေးကောင်စီကထပ်မံတိုက်တွန်းထားပါတယ်ထောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုပြည်ခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကပုံမှန်905ခခွဲစုပူလုံဆောင်မှုတဘာဝဘေးအန္တရာယ်ပုံမှန်တွေနဲ့ထောင်နဲ့၄နှစ်စီချမှတ်ခဲ့ပြီးတဲ့နောက်နှစ်နှစ်ပြန်လည်လျှော့ပေါက်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီပြစ်ဒဏ်ချမှတ်မှုဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပြီးထောင်ဆန်းစုကြည်အပါအဝင်မတရားဖမ်းခံရသူအလုံးပြန်လည်ပေးဖို့ဒီဇင်ဘာ6ရက်နေ့ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝင်းချုပ်အတော်များများကိုဖမ်းဆီးထိန်းသိမ်းပြီးတော့တအုပ်ချင်းစီကိုဆွဲချက်အမျိုးမျိုးနဲ့အမှုဒါဇင်ချီတက်တရားစွဲဆိုနေတာပါ။အဲ့ဒီထဲမှာတော့အမှု၁၀ခုထက်မနည်းရင်ဆိုင်နေရတဲ့မန္တလေးတိုင်းဝင်းချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းဆွဲချက်၃ခုအတွက်ထောင်ဒဏ်၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကပုံထုံးနဲ့မှအမိန့်ချမှတ်လိုက်ပါတယ်။အလားတူပဲမကွေတိုင်းဝင်းချုပ်ဒေါက်တာအောင်မွန်ညိုကရင်ပြည်နယ်ဝင်းချုပ်ဒေါန်လန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကဆွဲချက်တချို့နဲ့ထောင်ဒဏ်တွေအတိအကျချမှတ်ထားပါတယ
်။စစ်အာဏာသိမ်းမှုဆက်ကြီးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲခဲ့တဲ့လုပ်ရက်တွေဒီအပိုင်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားနေပါတယ်။ရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစားတဲ့မြို့တွေမှာစစ်အာဏာရှင်ဆက်ကြီးရဲ့လမ်းမော်ထွက်ဆန္ဒပြနေကြတာပါရန်ကုန်မြို့မှာညီညီကြဲကြဲဆန္ဒပြသူတွေကိုစစ်တပ်ကကားနဲ့အတင်းဝင်တိုက်ဖမ်းဆီးမှုတွေစားလင်းကြီးမြို့နယ်ဒုံတော်ရွာသား17ယောက်ပြစ်ခတ်မီးရှို့တပ်ဖြတ်ခံရတာတွေလောလောလတ်လတ်ဖြစ်ထားချိန်ရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစားတဲ့မြို့တွေမှာဆက်လက်ချီတက်ဆန္ဒပြမှုတွေဆက်ရှိနေပါတယ်အာဏာသိမ်းမှုကိုလက်မခံကြောင်းပြသတဲ့အနေနဲ့ညဘက်တန်ဘုံ TV သပိတ်မှောက်တာတွေလည်းပြန်တွေ့လာရပါတယ်
လူမျိုးတုံးတက်ဖြတ်မှုပုံစံမျိုးတွေဒီရဲ့ချက်ဆက်ဆက်လူစုလိုက်ကြုံလိုက်ကျွန်တော်တို့ပြည်သူလူထုရဟောတက်ခံရတယ်။ညီညာဆန္ဒထုတ်ဖော်တယ်ဆန္ဒထုတ်ဖော်နေတဲ့အချိန်မှာတော့မှကျွန်တော်တို့ကားနဲ့တာရဲ့ချက်ဆက်ဆက်ဒီလိုမျိုးတိုက်ပတ်တဲ့လုံရမျိုးတွေကျွန်တော်တို့နိုင်ငံမှာခြေကံလွတ်လပ်စွာရေးပါထုတ်ဖော်သောဆိုခွင့်ဆိုတဲ့အခြေခံအခွင့်အရေးလောက်ကိုကျွန်တော်တို့ဒီမှာကမရဘူးဗျ။ဒီမှာရှိနေတဲ့ပြည်သူလူထုရဟောကျွန်တော်တို့မြန်မာနိုင်ငံနိုင်ငံသားလူမဆန်နဲ့ဟောရက်ဆက်ကြုံမာမှုတွေကိုရဆိုင်နေကြတာ
စစ်ကောင်စီဘက်ကလည်းညဘက်အစည်းအဝေးစစ်တာတွေခက်စိတ်စိတ်လှုပ်လာပြီးဖမ်းဆီးရာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကြားတိုက်ပွဲတွေလည်းဆက်တိုက်ဆိုလိုပေါ်ပေါက်နေရပါ။ရှမ်းမြောက်ဘက်မှာစစ်တပ်ကအင်အားတွေဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေပိုပြင်းထန်လာမယ့်အနေအထားရှိနေပါတယ်။စစ်ပေးဆောင်နေတဲ့ပြည်သူတော်တော်များများလည်းနေရက်မပြတ်နိုင်သေးခင်မှာတိုက်ပွဲတွေကြောင့်ဆက်ပြီးထွက်ပြေးနေရသူတွေလည်းရှိနေပြီးစာနာရိတ်ခါနဲ့လူသားချင်းစာနာမှုကူညီတွေအရေးပေါ်လိုအပ်နေပါတယ
်။တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းအလဲပေးကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတပူတင်တို့အွန်လိုင်းကနေနိုင်ကြာဆွေးနွေးခဲ့တာအင်ဒိုနီးရှားနိုင်ငံဂျာဗာချွတ်မှာမိတော်ပေါက်လို့လူသေဆုံးတာနဲ့အင်တောင်စုတသိန်းကျော်အိုးအိမ်ပျက်စီးတာတွေအပါအဝင်ဒီလိုတပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်အီတန်စင်ကအစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
2015年1月，伊万纽克利亚的波顿尼杰变三内米拉苏人的八十八号，伊万呢美国人都提前买了古一年嘛，一路的波苏人会留开话的，伊万宝马美国人展开背书会布丁在铺，美国人苏亚卡丁森尼的一张美国人的在文具摊那个，提前买了古一年东阿表多开话的。 2015年的波顿尼杰变成三点零五，而2015年的个米奥林尼亚瓦。2015年的波顿尼杰也属于伊万个纽克利亚事件没落破，第一段美国人个里伊万宝马查查的，南个的个西瓦伊展开背诵会个配下部被批罢的。台面的批个人的动个美国人个伊万宝马展开背诵会，变差了点卡马罗伊万个里，第一段波顿尼杰这个时间个跑偏开话的，而纽约纽克利亚人的对下会担心你的所有事实结果咯。 伊万不干人生，他话哩。澳大利亚那边呢，有嘛？迪斯马拉古耶尼龙啊，苏尼姆的卢克比梅里，多只方面面杀杀罗没死个话务。在这边伊尼兰亚苏尼皮西罗米亚乌苏耶，啊苏松奇尼嘛，伊万耶纽克利亚使用那个铁西部西里金属的罗破，美国呢，伊最高贵位置个迪斯马拉古耶尼嘛，苏尼给加拉批巴哩。 ยูเครนกับรัสเซียจะดูจู่โจมว่ายังไงจะชนะก็ต้องเปลี่ยนบทด้วยเมื่อแข่งจะดูกับยูเครนมาชาติบุตรนี้เนี่ยไม่เป็นมั่งคงผู้สูบยาเมื่อแข่งทำมาจู่ว่ายังไงที่เป็นเป็นเลยมาเดินเอาดูกับเปลี่ยนไปเลยยูเครนกับรัสเซียจะดูจู่จ่อยากูเมื่อแข่งทำไงเด็กก็จะดูเลือกยาเส้นจีนใส่หมดสิ่งเดียวกูใช้มาไม่ใช่จังทำมาไปเดินเอาเปลี่ยนไป
เมื่อแกทำมาไปเดินหาเรื่องชาติมาปุ่นเนี่ยดิฉันมาละคนเดียวนี่มาออนไลน์ก็ในนั้นจะสื่อเนี่ยเกี่ยวกับเรื่องเมื่อแกเนี่ยอุยอบามาหาไม่ดีหายูเครนเนี่ยเสียหนี้มาเพราะชาติถูกเอ็มยาพยาชาติอะไรประมาณล้นสวาสุ่ยมีไอ้เจ้าเนี่ยที่แกลูกยูเครนกับชาติถูกจู่โจมสุ่ยเอ็มล้มพิธีในสีวายไปสู่แดนการผู้เรียนเนี่ยต้องเปลี่ยนตัวไม่เจ้าดีซีอูเมอปีมาแต่มาไปเดินหาเปลี่ยวเลยวันนี้เมื่อแกจะดูยูเครนกับลูกพ่อลาลาไม่ใช่
ရုရှားသမ္မတဗလာဒီမီယာပူတင်ကအိန္ဒိယနိုင်ငံနယူးဂျီလီမြို့တော်ကိုဒီဇင်ဘာအစောပိုင်းမှာတွားရောက်ခဲ့ပြီးတော့ကုလသမဂ္ဂကိစ္စနဲ့ရွယွင်းလာတဲ့အာဖဂန်နစ္စတန်နိုင်ငံအခြေအနေတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဆွေးနွေးခဲ့ပါတယ်။အိန္ဒိယအနေနဲ့ကာကွယ်ရေးနဲ့တည်ဆည်းပေးကိုနေရာအမျိုးမျိုးကနေဝယ်ယူခဲ့ပေမဲ့ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်သွင်းသူအဖြစ်ရှိနေခဲ့ပြီးတော့အိန္ဒိယနိုင်ငံမှာတုံးနေတဲ့စစ်လက်နက်တည်ဆည်းပေးရဲ့၃ပုံ၂ပုံကျော်ဟာရုရှားနိုင်ငံစီကဝယ်ယူခဲ့တာဖြစ်ပါတယ်။အခုတွေ့ဆုံမှုအတွင်းမှာလည်းကာကွယ်ရေးဆိုင်ရာဆက်ဆံမှုကအဓိကအကြောင်းတရဖြစ်ပြီးတော့ရုရှားနဲ့စီးရီးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိုအိန္ဒိယကာကွယ်ဝင်ကြီးရာရှနာစင်းကတိုက်တွန်းသွားပါသည်။ဘဲခင်နိုင်ငံဆိုင်ဝင်ကြီးအန်တိုနီဘလင်ကင်ကဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့ထိခီးစဉ်အတွင်းမှာဒီဒီနဲ့ဟာဝိုင်ကိုသွားမယ့်အပြင်ရှေ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကိုလည်းသွားဖို့စီစဉ်ထားပါသည်။ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 နိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ဖို့အတွက်ပြည်ထောင်နိုင်ငံလီဗာပူးမြို့ကိုဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိသွားမှာဖြစ်ပါတယ်။ G7 အဖွဲ့ဝင်တွေအပြင်ဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယားနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူတွေလည်းဧည့်သည်အဖြစ်တက်ရောက်ကြမှာဖြစ်ပါတယ်။ဒေသဆိုင်ရာကာကွယ်ရေးကိစ္စတွေ၊ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးလာနေတဲ့ကိစ္စ၊ဖွံ့ဖြိုးရေးကိစ္စ၊ကိုဗစ်ကာကွယ်ဆေးနဲ့ကမ္ဘာ့ကျန်းမာရေး၊အင်ဒိုပစိဖိတ်ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အစီအစဉ်ထားပါတယ်။ဒီဇင်ဘာလ17ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုတွားရမှာလည်းဖြစ်ပါတယ်။ဒီလိုနိုင်ငံတွေတိုင်းနိုင်ငံချင်းစီကိုတွားတဲ့အခါမှာမြန်မာနိုင်ငံမှာဆိုးရွားလာတဲ့အခြေအနေအကြောင်းကိုလည်းဝန်ကြီးပလေကန်ကဆွေးနွေးသွားဖို့အစီအစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံတိုင်းဝန်ကြီးဌာနကညချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာအပအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်လက်နက်တင်ပို့ရောင်းချမှုကိုဒီသတင်းပတ်တွင်မှပိတ်ပင်ကတ်တက်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်မှာတရုတ်နိုင်ငံကစီးရဲအရာဩဇာတရားမှုနည်းနည်းရှိုင်းရှိုင်းဖြစ်ပေါ်နေရတွေဟာဒေသတွင်းလုံခြုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြည်ပပို့ကုန်တည်သွင်းမှုကတ်တက်တဲ့နိုင်ငံတွေစီးရဲနဲ့မှာအမေရိကန်ဘန်ဒါရေးဌာနကဒီဇင်ဘာလ10ရက်နေ့မှာအရေးယူတက်ခတ်လိုက်တာဖြစ်ပါတယ်။အခုတန်ခတ်ရည်ရွယ်မှုချမှတ်လိုက်တဲ့တည်းမှာလက်နက်တင်ပို့မှုပိတ်ပင်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်သုံးပစ္စည်းတချို့နဲ့စစ်ထောက်လည်ရင်သုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကတ်တက်တာတွေလည်းပါဝင်ပါတယ်။ ဆန်းချောင်းနှင့်ကြာတာဝန်ယူခဲ့တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနေရာကိုအစားထိုးတဲ့ဝန်ကြီးချုပ်အဖြစ်အိုလက်ရှရန်စ်ကိုဂျာမနီလွှတ်တော်ကတင်မြှောက်ခဲ့ပါသည်။အိုလက်ရှရန်စ်ကိုဝန်ကြီးချုပ်အဖြစ်ဂျာမနီသမ္မတကခန့်ထားလိုက်ပြီးတော့ဒီဇင်ဘာလ10ရက်နေ့နေ့လယ်ပိုင်းမှာအလွတ်တော်ဥက္ကဋ္ဌရှိမှာကျန်းသစ္စာကျင်းစုခဲ့ပါသည်။ဂျာမနီကိုပုံမှန်ခင်မီတိုးတ ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆိုရင်ကျွန်တော်တို့ဒီနေ့ပတ်သက်ပြီးတော့ဆ
ချက်လက်တွေမှာပေါ်ပြထားပါတယ်အပြည့်စည်ဝင်တဲ့ထူထဲတဲ့ချော်ရင်နွေကြောင့်ကေဆေးလုပ်ငန်းတွေဟန်တာဖြစ်ခဲ့ရတယ်လို့တချို့နေရာတွေမှာလည်းကေဆေးအဖွဲ့တွေကိုပေးလို့ရကိုဖယ်ရှားခံခဲ့ရပါတယ်ဆမေရူမီတောင်ဟာအင်ဒိုနီးရှားနိုင်ငံလူဦးရေထူထဲတဲ့ဂျာဗာကျွန်းကဆမေရူမီတောင်ဒီသင်္ဘက်ထဲမှာအခြေအနေပေါက်ကွဲခဲ့တဲ့အတွက်မီတောင်တော်ဝိုင်းမှာပြရင်းနဲ့ဖုံးလွှမ်းပြီး
ပြည်လက်ခံကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့စီဝေးတွင်မြန်မာနိုင်ငံမှာဆက်အနာသိနာကနေပေါ်ပေါက်လာတဲ့အကျက်တဲ့နဲ့ပတ်သက်လို့လဲဆွေးနွေးကြဖို့ရှိပါတယ်။ရှစ်တော်ဆနိုင်ငံများအဖွဲ့အာဆီယံလက်ချောက်ကထကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာအနာသိစစ်ကောင်စီကိုအလျော့ပေးလက်လျောတာမျိုးမလုပ်ဖို့အမေရိကန်ကြီးတန်းတာဝန်ရှိသူတူကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအကြံပေးပုဂ္ဂိုလ်ဒရက်ရှော်လက်ကကမ္ဘောဒီးယားနိုင်ငံဖနောပင်မြို့တော်ကိုခေတ္တရောက်ရှိသွားချိန်တွင်ပေါက်ကြံလေးကအဲ့လိုတိုက်တွန်းခဲ့တာပါ။ကမ္ဘာလူခွေးရေးနေ့မှာအမေရိကန် UK နဲ့ကနေဒါနိုင်ငံတို့ကမြန်မာစစ်ကောင်စီပေါ်မှာတံခတ်ရေးယူမှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်ဒီတစ်ခေါက်တံခတ်ရေးယူတာမှာမြန်မာစစ်တပ်အရန်အင်အားဖြစ်ပါတဲ့စစ်မှုထောင်အဖွဲ့နဲ့လက်နက်ထုတ်လို့ရေးဆိုင်ရာထောက်ပံ့ပေးတဲ့စစ်ထောက်ချုပ်ရုံးကာကွယ်ပစ္စည်းထုတ်လို့ရေးရုံးတို့အပြင်ပဲခူးမန္တလေးကရင်ကချင်ဝန်ကြီးချုပ်တွေပါပါဝင်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကနေဒီကနေ့ထိဆိုရင်စစ်တပ်လက်ချက်ကြောင့်တိုက်ဆုံမှုအရေအတွက်1330နီးပါးရှိပြီလို့ ABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Bill Andrade နဲ့ John Walker တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို9နိုင်ကနေ10နိုင်အထိ line 2 meter 19 kHz 5453ည line 2 meter 25 kHz 7183ည line 2 meter 32 kHz 9335နဲ့ไลน์เมตร190 kHz 1505တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Washington.